November 1ရက်နေ့ Glasgow မြို့မှာကျင်းပမယ်ဥရုယာဒီပြောင်းလဲမှုဆိုင်ရာ COP26 ညီလာခံကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့အတွက်ပြင်နေချိန်မှာပဲမြန်မာအပါအဝင်2022ခုနှစ်အတွက်ကမ္ဘာဥရုယာဒီဖောက်ပြန်မှုအနေနဲ့ရှိတဲ့နိုင်ငံများဆင်မှာပါနေတဲ့နိုင်ငံတွေမှာယာဒီဥရုဆိုးဝါးမှုနဲ့အတူနောက်ဆက်တွဲဒဏ်တွေကိုပါခံရပါတယ်။ German Watch သုတေသနဌာနရဲ့2022ခုနှစ်အတွက်ကမ္ဘာယာဒီဥရုဖောက်ပြန်မှုအနေနဲ့အညွှန်းကိမ်းမှာမြန်မာနဲ့ပူတိုရီကိုနှစ်နိုင်ငံဟာ2000ကနေပြီးတော့2019အထိနှစ်ပေါင်း20လောက်အတွင်းပြင်းထန်တဲ့ရာသီဥတုဒဏ်ကိုအဆိုးဝါးဆုံးခံခဲ့ရပြီးတခြားဆိုးဆိုးဝါးခံရတဲ့နိုင်ငံတွေကတော့ဟေတီ၊ဖိလစ်ပိုင်၊မိုဇမ်ဘစ်၊ဘာဟားမား၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်၊ထိုင်းနဲ့နီပေါ်နိုင်ငံတွေပါဝင်တဲ့10နိုင်ငံဖြစ်တယ်လို့ဖော်ပြပါတယ်။ဒဏ်ခံရတဲ့ထိပ်တန်း10နိုင်ငံထဲမှာအပူပိုင်းဆိုင်ကလုန်းဒဏ်ခံရတဲ့နိုင်ငံက6နိုင်ငံရှိတယ်လို့ပြောပါတယ်။နောက်ဆုံးသုတေသနစမ်းစစ်ချက်တွေအရကမ္ဘာအပူချိန်1ဒီဂရီတိုးလာတိုင်းပြင်းထန်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုင်းတိုက်ခတ်တဲ့အချိန်ကြီးတိုးလာတယ်လို့ German Watch အဖွဲ့ကပြောပါတယ်။မနစ်က2020ရာစံချိန်တင်ပူပြင်းတဲ့3နှစ်ထဲမှာပေါဝင်နေပြီးကမ္ဘာမိုးလေဝသအဖွဲ့ရဲ့မှတ်တမ်းတွေအရကမ္ဘာဖြန့်မြတ်အပူချိန်ဟာဆက်မှုခေတ်မတိုင်ခင်ခါတဲ့အပူချိန်1.2ဒီဂရီဆယ်စီယပ်ပိုများနေတယ်လို့ဆိုပါတယ်။